ခုအဲ့တော့တမတ်ကြီးအနေနဲ့အခုလိုဆုံးဖြတ်လိုက်ပြီးရနောက်ပိုင်းမှာပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘလို့ဆက်လက်ဆောင်ရွက်သွားဖို့ရှိလဲရှင
်ဟုတ်ဟုတ်ကဲ့ဟိုကျေးဇူးပါမတ်အင်ဂျင်နိုင်ခင်ဗျာအချိန်ပေးပြီးတော့ကျွန်တော်ဟိုခေါ်တဲ့အတွက်ပါနောက်ပြီးတော့လေဒီလိုမျိုးပြောခွင့်ရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်အဲခုနကျွန်တော်မိန်ကွန်းထဲမှာတော့ဖွင့်လင်းပြောရင်ကျွန်တော်ရင်ထဲကခံစားချက်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာအခုရပိုင်းနေမှာပြည်သူပြည်သားတွေတွေ့ကြုံခံစားနေရတာတွေဆိုတော့အဲ့ဒါလေးကဘာပြောကျွန်တော်မိန်ကွန်းထဲမှာပါသွားတဲ့စာသားတွေကအဲ့ဒီအရာလာတဲ့ဥစ္စာတွေကအဓိကဖြစ်ပါတယ်ခင်ဗျာအဲဒါကြောင့်ကျွန်တော်ဒီနယူးယောက်မရောက်ခင်ပေါ့နော်ကျွန်တော်ဂျနီဗာမှာ2018ကစရောက်တယ်ဂျနီဗာမှာ2နှစ်ကျော်လောက်တော်ဝင်ထမ်းဆောင်ပြီးတော့အခုဒီနယူးယောက်ရောက်လာပေါ့နော်နယူးယောက်ကိုကျွန်တော်အောက်တိုဘာလရောက်တယ်ဆိုတော့အခု၄လအဲကျော်လောက်ရှိပါပြီခင်ဗျဆိုတော့ကျွန်တော်ကိုခန့်ခဲ့တာလဲ NLD အစိုးရပေါ့နော်တောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခန့်ခဲ့တာအဲနောက်ပြီးတော့ဒီ NLD အစိုးရဆိုတာလဲပြည်သူကရွေးချယ်ထားတဲ့အစိုးရပေါ့နော်ဆိုတော့ဒါကြောင့်ဟိုကျွန်တော်တို့ဒီမှာနိုင်ငံကိုစားပြုပြောရတဲ့မိန်ကုန်းနေရာတော့တကယ်ကိုလက်တွေ့ဖြစ်နေတဲ့ဥစ္စာတွေနဲ့ထင် happy ပဲပြောကျင်ပါတယ်ခင်ဗျာဒါကြောင့်လဲအဲကျွန်တော်ဒီနေ့ဟိုမြန်မာနိုင်ငံမှာဖြစ်နေတဲ့ဥစ္စာအထူးသဖြင့်ကျွန်တော်တို့နိုင်ငံကောင်းဆောင်နေအဲဖန်ခံနေရတဲ့ဥစ္စာအဲနောက်ပြီးတော့ကျွန်တော်တို့တခြားခြားသောလူတွေပေါ့နော်ဟိုမတရားအဖန်ခံထားတဲ့ဥစ္စာတွေကိုလည်းအမြန်ဆုံးလွတ်မြောက်ပေးဖို့တော့ကျွန်တော်တို့အမြဲတမ်းဒီမိုကရေစီနိုင်ငံကိုပဲကျွန်တော်တို့တွားကျင်တယ်ဆိုတဲ့ဥစ္စာတောက်လျှောက်ကိုကျွန်တော်တို့ဟိုတောင်းဆိုလာတဲ့အချိန်မှာဒီလိုမျိုးဆီယနာသိမ့်မှုဖြစ်တယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့မြန်မာပြည်တွင်းမှာဒါလက်မခံတာတွေမကဘူးနော်ပြည်ပမှာရှိတဲ့မြန်မာနိုင်ငံသားတွေအကုန်လုံးပါလေလက်မခံတဲ့အခြေအနေဆိုတဲ့အဲဥစ္စာကြောင့်အဲ့ဒါကိုလည်းကျွန်တော်တို့လက်မခံနိုင်ဘူးပေါ့နော်အဲနောက်ပြီးတော့ဒီအရွေးချယ်ခံတဲ့အစိုးရကိုအာဏာပြန်ပေးဖို့ပေါ့နော်အထူးဖြင့်ပြည်သူထံအာဏာပြန်ပေးဖို့နောက်ပြီးတော့ကျွန်တော်ဒီမိုကရေစီနိုင်ငံထူထောင်သွားနိုင်ဖို့အတွက်အဲ့ဒါတွေကိုကျွန်တော်တို့ဆက်လုပ်သွားမှာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်ပြည်သူပြည်သားအလုံးဆက်လုပ်သွားမှာဖြစ်တဲ့ကျွန်တော်လည်းပြည်သူတွေကပြည်သူတရားပြည်သူတယောက်ဖြစ်တဲ့အတွက်ကျွန်တော်တို့အခုဒီမှာနေတဲ့အချိန်မှာလည်းကျွန်တော်ဆက်လုပ်သွားပါမယ်ခင်ဗျာအခုလောလောဆယ်ပဲကျွန်တော်ဒီအမြဲတမ်းကိုယ်စားလှယ်အနေနဲ့ပဲဆက်လုပ်ဟိုသွားပါမယ်ဆက်လုပ်လို့ရသမျှကျွန်တော်သွားပါမယ်ဟိုကျွန်တော်ဟိုပြောသလိုကျွန်တော်တို့ဒီအရေးတော်ပုံအောင်ရမည်ဆိုတဲ့ဥစ္စာပြောသလိုကျွန်တော်ကြီးမှန်းချက်တွေကိုကျွန်တော်အောင်မြင်ဖို့အတွက်တက်နိုင်တဲ့ဤနဲ့တက်နိုင်တဲ့ဘက်ကနေပြီးတော့ဆက်လက်ဆောင်ရွက်သွားပါမယ်လို့တော့ကျွန်တော်အခုအနေထားမှာပြောနိုင်ပါတယ်ခင်ဗျအ
ဲ့တော့ဟိုစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီဘက်ကရောတမတ်ကြီးဦးကျော်မိုးထွန်းကိုသူတို့ဆက်သွယ်လာတာရှိလားရှင့်သူတို့ဘက်ကဘလို့တုံ့ပြန်ချက်တွေအခုဟိုတွေ့ရတယ်ပေါ့နော်
အခု ठी တော့ကျွန်တော်နဲ့တော့ဘာမှတော့ကြော်ရတာတော့မရှိသေးပါဘူးခင်ဗျာဆိုတော့တခုခုတော့တုံ့ပြန်ဖို့တော့ရှိလာမယ်အနေထားတော့ရှိပါတယ်ဘာလို့လဲဆိုတော့ကျွန်တော်ပြောခဲ့တဲ့ဥစ္စာကသူတို့အခုချမှတ်ထားတဲ့ guidelines တွေနဲ့မတူမှမတူတာဟုတ်ဆိုတော့အထူးဖြင့်ကျွန်တော်ပြည်သူတွေရဲ့ခံစားချက်ကိုပြောတာဆိုတော့တခုခုတော့လာမယ်အနေထားတော့ရှိပါတယ်ခင်ဗျာ
အခုဟာတကယ်တမ်းကိုစားပြုတဲ့ဟို energy အစိုးရကတော့ဟိုခေါင်းဆောင်တွေအကုန်လုံးကလည်းဖန်စီထိမ့်သိမ်းထားတဲ့ခါကျတော့ဟိုမြမအကြီးကိုကိုစားပြုဆောင်ရွက်ရတဲ့မှန်သမျှကျတော့တမတ်ကြီးကိုတိုင်းဆုံးဖြတ်ပြီးတော့ဆောင်ရွက်ဖို့ရှိသလားပေါ့နော်အဲ့ဒီအခြေအနေကဘယ်လိုဖြစ်လာမှာရှင
်ဟုတ်ကဲ့လောလောဆယ်တော့ energy အစိုးရပေါ့နော်ဒေါ်ဆန်းစုကြည်လို့အစိုးရနေပြီးတော့ချမှတ်ခဲ့တဲ့ဟိုဒီနိုင်ငံသားရေးမှုနဲ့ပတ်သက်တဲ့မူတွေပေါ့နော်အခြေခံမူတွေရှိထားပြီးသားပေါ့နောက်ပြီးတော့ကျွန်တော်တို့တွေလောက်သွားမဲ့ guidelines တွေရှိထားပြီးသားဆိုတော့ကျွန်တော်တို့ဒီ platform ပေါ့နော် New York platform မှာတော့တချို့ဥစ္စာတွေကရေရှည်လုတ်ခဲ့ရတဲ့ဥစ္စာတွေပေါ့နော်3-5နှစ်ကိုကြိုလုတ်ခဲ့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီဥစ္စာတွေတော့ကျွန်တော်တို့အရင် policy ရှိထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတိုင်းကျွန်တော်ဆက်လက် account ထဲပေါ်သွားပါမယ်ပေါ့နော်နောက်တချို့ဥစ္စာတွေမှာတော့ဟိုကျွန်တော် CRPH နဲ့ဒီနိုင်တိုင်ပြီးတော့လုတ်သွားမဲ့ဥစ္စာလေးတွေလည်းရှိလာမှာပါခင်ဗျာဆိုတော့ဒီကြားထဲမှာလည်းအဲကျွန်တော် CRPH ကဒီလေနောက်ပြီးတော့ကိုဦးထင်းလင်းအောင်တို့နောက်ပြီးတော့ဒေါက်တာဆာဆာတို့နဲ့လည်းဖြည့်တွေ့သွားဖို့အစီအစဉ်တော့ရှိပါတယ်ခင်ဗျာ
တမတ်ကြီးအနေနဲ့အခုလိုဟိုရက်တီဆောင်ရွက်လာတဲ့ခါမှာဟိုလက်ရှိအဲ့ဒီမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကကြတော့ဟို နိုင်ငံတကာမှာသူတို့ရဲ့ရက်တည်နေတဲ့အနေအထားကိုဘလို့အကျိုးသက်ရောက်မှုတွေဟိုရှိသွားလဲရှင်အခုလို့တတ်မှတ်ကြီးရက်တည်လိုက်တဲ့အတွက်ပေါ့နော
်ကျွန်တော်မိန်ကုန်းထဲမှာလည်းပြောပါတယ်သူတို့ support လုပ်နေတာတွေရှိပါတယ် condemn လုပ်တယ်ဟို sanction ချရတဲ့ပါညာရှိပါအဲ့ဒါတွေကိုလည်းကျွန်တော်ကျေးဇူးတင်ကြောင်းလည်းပြောသလိုပေါ့နော်ဒီထက်ဘာလို့ဆိုတော့ကျွန်တော်ဒီကြားနေမြင်နေရတဲ့ဥစ္စာမှာလက်နက်ရှိတဲ့လူနဲ့လက်နက်မရှိတဲ့ဓမ္မနဲ့အာဓမ္မပေါ့နော်ဆိုတော့အဲ့ဒါဖြစ်နေတဲ့ဥစ္စာမှာအပြည်သူအများအပြားကကူညီရမဲ့နေတယ်ဆိုတော့စိတ်ခံစားမှုမျိုးတော်တော်များများမှာရှိလာကြတယ်ပေါ့နော်ရှိလာကြတဲ့အတွက်ကြောင့်ဒါတွေမှာကူညီပေးဖို့ဆိုတဲ့ဥစ္စာကိုတော့ဒီ message လေးကိုတော့ဒီမှာရှိတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတော့ကျွန်တော် message လေးပို့လိုက်နိုင်တယ်ဒီတစ်ခုကောင်းတာကတော့ဒီနေ့စီဝေးက live webcast ကနေတစင်ပြနေတာဖြစ်တဲ့အတွက်ကြောင့်တချို့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမှုတ်တဲ့အဖွဲ့အစည်းတွေ NGO တွေအဲသူတို့လည်းအတိုင်းအတာတစ်ခုထိကျွန်တော်တို့ရဲ့အတန်ကိုကြားသွားတယ်လို့ကျွန်တော်ဟိုယူဆလို့ရပါတယ်ခင်ဗျ
နိုင်ငံတကာမှာရှိတဲ့တန်ယုံတွေကပေါ့เนาะအခုဆိုရင်ဒီ American Beehouse ဆိုမှဆိုရှင်လဲပထမအတွင်းဝင်ဦးမောင်မောင်လက်ကလည်းသူကိုယ်တိုင်ပေါ့เนาะဒီအာနာတိန်နာကိုစန့်ကျင်တဲ့အနေနဲ့ယာရုကနေထွက်ပြီးတော့ဒီ CDM campaign နဲ့မှာလည်းပူပေါင်းပါဝင်ခဲ့ပါတယ်ပေါ့เนาะဆိုတော့အဲ့လိုမျိုးဒီတန်တမန်တွေရဲ့အဲ့လိုဒီလူထုနဲ့တသားတဲ့ CDM movement တို့เนาะဆရာနာတိန်စန့်ကျင်တာရဲ့လှုပ်ရှားမှုတွေမှာပါဝင်မဲ့အနေအထားရောဘယ်လောက်ထိမျှော်လင့်လို့ရမှာရှင
်ကျွန်တော်တခုဟိုတေချာပြောနိုင်တာတော့ကျွန်တော်တို့တန်တမန်နေလဲပေါ့နော်နိုင်ငံသားမှရှိနေပေမဲ့လေကျွန်တော်တို့တန်တမန်နေလဲပြည်သူတွေကပြည်သူတွေပါပဲပေါ့နော်ဟိုဘာပြောပြောပြည်သူတွေအနေနဲ့ဒီလိုမျိုးလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခဲ့တာလွတ်လွတ်လပ်လပ်ဆောင်ရွက်ခဲ့တဲ့ဥစ္စာတွေပေါ့မှာအတိုင်းအတာတစ်ခုအထိပေါ့နော်ရရှိခဲ့ပြီပေါ့နော်အခုအဲ့ဒါတွေကဒီဖေဖော်ဝါရီလ1ရက်နေ့ကစပြီးတော့ဆုံးရှုံးသွားတဲ့ဥစ္စာမျိုးအလုံးအခံစားရတယ်တော့အနာဂတ်မှာလည်းအဲ့လိုဆက်ရှုံးဆုံးရှုံးသွားနေမလားဆိုတဲ့ဥစ္စာပေါ့နော်နောက်ပြီးတော့ကြောက်စိတ်ဆိုအဲ့လိုမျိုးလေးတွေကြောက်စိတ်တို့စိုးရင်စိတ်တို့ရှိလာတဲ့အခါမှာဒါတွေကိုလူတွေကပြန်မခံစားကျင်ကြတော့ပေါ့နော်ဒါကြောင့်ဆန္ဒတွေပြကြတယ်ထုတ်ဖော်ပြောကြတယ်ပေါ့နော်အဲတချို့တွေကြတော့လေယင်တဲ့ကထုတ်ဖော်မပြောပင်နဲ့လေယင်တဲ့ကမကြိုက်တဲ့လူတွေလည်းအများကြီးရှိကြပါမယ်ဟိုဥစ္စာဒီဘက်တန်တမန်နေအနေထားမှာလေအများစုကတော့ကျွန်တော်နဲ့ရှင်ပြီးပြောရင်ပေါ့နော်မကြိုက်တဲ့လူအများစုရှိမှာပါခင်ဗျဒါပေမဲ့ထုတ်ဖော်ပြောတာနဲ့ထုတ်ဖော်မပြောတာပဲကွာသွားတဲ့အနေအထားရှိပါတယ်တချို့တွေကြတော့လဲဘာပြောပြောအကြောင်းအကြောင်းကြောင့်ထုတ်ဖို့မပြောတာရှိပေမဲ့လည်းယင်းထဲမှာလက်မခံတဲ့လူတွေကတော့အများကြီးရှိနေပါဗျာဒါကြောင့်ဟိုဒီပြင်နိုင်ငံမှာရှိတဲ့မြန်မာတန်တမန်တွေရဲ့အခြေအနေကိုကျွန်တော်ပြောလို့ဟာတော့ခက်တာပေါ့နော်ဒါပေမဲ့ in generalize လို့ပြောရရင်တော့ခုနကျွန်တော်ပြောတဲ့အတိုင်းပါပဲအများစုကတော့ဘာပြောပြောအများအပြည်သူတွေနဲ့တသားတည်းပါပဲခင်ဗျာဟုတ်
ကုလသမဂ္ဂလို့တကယ်နေရာမှာအဲ့လိုထုတ်ဖော်ပြောဆိုဖို့ပေါ့နော်ဟိုဆုံးဖြတ်ချက်ချဖို့ဖြစ်လာတဲ့အကြောင်းရင်းပေါ့နော်မျှော်လင့်ထားတဲ့အချိန်မှာတမန်ကြီးကအဲ့လိုမျိုးဆောင်ရွက်ဖို့ပေါ့နော်တတိရှိရှိဟိုဆုံးဖြတ်ချက်ချလိုက်ရတဲ့အဓိကအကြောင်းရင်းရောဘာပါလဲဆို
ဟိုကျွန်တော်တို့အတိုင်းမြန်မာပုဂ္ဂိုလ်အနေနဲ့ပြောခဲ့မှာကြားခဲ့တဲ့ဥစ္စာတွေကပြည်သူသားအဓိကပါပေါ့နော်ကျွန်တော်တို့တွေကနိုင်ငံသားမှာရောက်ရင်လည်းကျွန်တော်တို့မြန်မာနိုင်ငံသားတွေအခုမြန်မာနိုင်ငံသားဟောင်းနေအတွက်ဘယ်လိုမျိုး service ပေးရမလဲဆိုတဲ့အဥ္စာမျိုးပေါ့နော်အဲ့လိုမျိုးတွေကိုကျွန်တော်တို့လုပ်ပေးစီချင်တာပေါ့နော်အဲ့ဒါဟိုလေကျွန်တော်တို့ဟိုလုပ်ပေးအတိုင်းအတာတစ်ခုတည်းလုပ်ပေးနိုင်ခဲ့တဲ့အဥ္စာလေးတွေရှိတယ်အတိုင်းအတာတစ်ခုတည်းထိတွေ့ပြီးတော့ဆောင်ရွက်ခဲ့တဲ့အဥ္စာလေးရှိတယ်ဥပမာကျွန်တော်ဒီမှာအရင်က2005တော့ကဒီမှာတာဝန်ထမ်းဆောင်ခဲ့တယ်ပေါ့နော်အဲ့ဒီအချိန်မှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ထိတွေ့ခဲ့ရတဲ့အနေအထားနဲ့အခုဒုတိယအကြိမ်ပြန်ရောက်တဲ့အခါမှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ထိတွေ့ရတဲ့ဥစ္စာတခြားစီပဲခင်ဗျာအရန်နှွေးထွေးွားတဲ့ဥစ္စာကျွန်တော်တို့နဲ့မြန်မာcommunity နဲ့ကတထက်သေးဖြစ်သွားတယ်ဆိုတဲ့ဥစ္စာလေးအဲအဲ့လိုမျိုးရှိပါတယ်ဆိုတော့ဒီလိုမျိုးအနေအထားကနေပြီးတော့အရင်လိုမျိုးပြန်သွားမှာဒါကတော့ကျွန်တော်ကိုယ့်ရဲ့ကိုယ်တွေ့နဲ့ပြနိုင်တဲ့ဥပမာလေးပေါ့နော်အဲ့လိုမျိုးတယောက်ကိုဗမာချင်းချင်းကိုမြန်မာနိုင်ငံသားချင်းချင်းဒီလိုမျိုးအပြင်မှာတွေ့တဲ့ဥစ္စာတော့မှမျက်နှာလွှဲသွားတဲ့ဥစ္စာမျိုးခံစားရဲ့အနေထားမှာအခုပြန်ပြီးတော့ဟိုဘက်လမ်းဒီဘက်လမ်းမှာတွားရင်တော့မဟုတ်ဗမာမှန်သိရင်ဟိုတန်ယုံကမှန်သိရင်လမ်းနှုတ်ဆက်တဲ့ဥစ္စာမျိုးပေါ့နော်အဲ့ဒီ feeling ကတော့ကျွန်တော်ကဘာဘာနဲ့မှနှိုင်းလို့မရဘူးပေါ့နော်ဒါကြောင့်ဒီလိုမျိုးအခြေအနေကိုကျွန်တော်တို့ ပြန်မသွားကျင်တော့ဘောเนาะဒါကြောင့်အခုလက်ရှိဖြစ်နေတဲ့အခြေအနေလေးလေးထွေးမှုအခြေအနေလေးကိုဆက်ပြီးတော့ထိန်းသိမ်းကျင်တော့ဘောเนาะဒါတော့ဒါကျွန်တော်ရဲ့ကိုယ်တွေ့အပိုင်းလေးဘောเนาะနောက်တစ်ခုကတော့အခုကျွန်တော်တို့အခု2017ပေါ့เนาะရဲ့အရှိပိုင်းနဲ့2017အနောက်ပိုင်းအထူးသဖြင့် 2016 အနောက်ပိုင်းမှာဖြစ်လာတဲ့လူတွေရဲ့အခြေခံအခွင့်အရေးလေးတွေပေါ့เนาะပို့ပြီးတော့တူရလာတဲ့ဥစ္စာလေးတွေကိုပြန်ပြီးတော့မဆုံးဆုံးသွားစေခြင်းပေါ့เนาะဒါကြောင့်ကျွန်တော်တို့အခုဒီမှာစပြီးတော့တရက်နေ့တည်းကစဖြစ်တဲ့ကတော့ခုနပြောလို့ပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့စိတ်ထဲမှာတော့ဘူးမှမခံကျင်ကြဘူးပေါ့နော်အဲ့ထဲမှာလည်းကျွန်တော်လည်းပါဝင်ပါတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ကျွန်တော်မလုပ်ရမယ်ဆိုတဲ့ဥစ္စာလေးတွေစဉ်းစားနေတာပဲနိုင်ငံတကာအတိုင်းအဝန်းကိုကျွန်တော် message ရအောင်လုပ်နိုင်တဲ့အနေအထားမျိုးကဒီနေ့ကအခွင့်အရေးကောင်းတစ်ခုဖြစ်တယ်ပေါ့နော်ဒါကြောင့်ဒီနေ့မှာကျွန်တော်မိန့်ခွန်းပြောရင်းနဲ့ဒီပြည်သူရဲ့တန်လို့ပေါ့နော်နိုင်ငံတကာကြားပြောလိုက်ရင်တော့ပိုကောင်းမယ်ဆိုတဲ့ဥစ္စာမျိုးကျွန်တော်ဟိုစိတ်ကူးရတဲ့အတွက်ကြောင့်ဒီနေ့မှာဒီလိုမျိုးထုတ်ပြောဖြစ်တာပါခင်ဗ
ျလူတို့ကလည်းမျှော်လင့်ချက်ကအရန်ကြီးနေတဲ့ခါကျတော့လက်ရှိနိုင်ငံမှာအကြမ်းဖက်ဖြိုခွဲနေတဲ့ကိစ္စတွေအကြမ်းဖက်မျိုးကိုအသုံးပြုနေတာတွေကိုလူတွေကဒီနိုင်ငံတကာမြင်နေရပေမဲ့လောလောဆယ်ဘာမှဟိုထိထိရောက်ပေါ့နော်ဒီအကြမ်းဖက်ဖြိုခွဲတာမျိုးတွေမလုံနိုင်အောင်ဟိုတမတ်ကြီးတို့ဘက်ကဒီနိုင်ငံတကာရဲ့ဖိအားကိုဘယ်လိုမျိုးဆောင်ရွက်ပေးနိုင်မလဲရှင
်ကျွန်တော်တို့တော့ပြန်ပြီးတော့ကျွန်တော်မိန်ကိုပဲပြန် refer လုပ်ရမယ်ဆိုရင်တော့ stronger possible ways တွေနဲ့ပေါ့နော် measures တွေနဲ့ actions တွေနဲ့ယူပေးဖို့ဆိုတဲ့ဥစ္စာမျိုးပေါ့နော်ဥစ္စာဒါကတော့နိုင်ငံတနိုင်ငံကလုံနိုင်နဲ့ကိုင်နိုင်နဲ့အတိုင်းတာတွေပေါ်မှာလည်းမူတည်ပါတယ်နောက်ပြီးတော့သူတို့အနေနဲ့လည်းသူတို့သက်ဆိုင်ရာနိုင်ငံရဲ့မူဝါဒတွေလုံထုံးလုံနည်းတွေအဲ့အရာကြီးလည်းရှိပါတယ်ခင်ဗျအဲ့ဒီပေါ်မူတည်ပြီးမှသူတို့လောက်ရမယ့်အနေအထားနောက်ပြီးတော့ခုနစိုးရင်ရတဲ့ဒီဂရီဘယ်လောက်ရှိရဲဆိုတဲ့အနေအထားပေါ်မူတည်ပြီးတော့သူတို့ဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်တချို့ဥစ္စာတွေမှာကြတော့သူတို့ရဲ့ဆုံးဖြတ်မှုလွယ်တဲ့အချိန်တစ်ခုရောက်အောင်တော့သူတို့ကစောင့်ရတဲ့အနေအထားမျိုးရှိတယ်လို့တော့သိပါတယ်ခင်ဗျဒါကြောင့်မို့လို့တချို့ဥစ္စာတွေမှာကြတော့ကျွန်တော်တို့မလာသေးဘူးလားဝင်လိုက်ပါလားဆိုတဲ့ကန်စားချက်တွေရှိတဲ့ဥစ္စာတော့ကျွန်တော်နားလည်ပါတယ်ဒါတော့ကိုလူတွေအသက်မဆုံးရှုံးရလေအောင်ပေါ့နော်တစ်ချိန်တည်းမှာပဲတစ်ဖက်အနေနဲ့လေသူတို့မှာသူတို့ constituent တွေရှိတယ်နောက်ပြီးတော့တစ်ချိန်တည်းမှာပဲသူတို့ရဲ့ policy ရှိတယ်နောက်ပြီးတော့သူတို့ရဲ့လုပ်ထုံးလုပ်နည်းတွေရှိတယ်ပေါ့နော်အဲ့ဒီဥစ္စာလေးတွေကိုသူတို့ပြည့်မီတော့မှာပဲလုပ်တိုင်းမဲ့ဥစ္စာမျိုးရှိတယ်ပေါ့နော်ဥပမာနောက်တချို့ဥစ္စာတွေမှာလည်းသူတို့အရင်ကကြုံတွေ့ခဲ့ရတဲ့lesson လေးတွေလည်းသူတို့ရှိရပါတော့ဆိုတော့အဲ့ lesson တွေပေါ်မူတည်ပြီးတော့ပဲတချို့ဥစ္စာတွေမှာဘယ်အတိုင်းသာဘယ်အချိန်မှာသူတို့ဝင်ရမယ်ဘယ်အချိန်မှာသူတို့ထွက်ရမယ်ဆိုတော့ဆုံးဖြတ်ချက်လေးတော့အဲ့ဒါတွေပေါ်မူတည်ပြီးတော့သူတို့ချမယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗျဒါကြောင့်ဟိုကျွန်တော်တို့တွေအနေနဲ့တော့လုံးဝမလျှော့ပဲနဲ့ဆက်ပြီးတော့လှုပ်သွားရမယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကြောင့်မို့လို့လဲအားလုံးပြည်သူပြည်သားတွေအားလုံးပြည်တွင်းမှာရှိတဲ့လူရောပြည်ပမှာရှိတဲ့လူရောမတ်အင်ဂျင်တို့လိုဟိုဘာပြောအရန်ဟိုသာအတန်ဟို transmit လုပ်ပေးနိုင်တဲ့လူတွေဟာအပါဝင်ပေါ့နော်ဟိုအားလုံးဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားဖို့တော့မေတ္တာရခိုင်တိုက်တွန်းလိုပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့အခုလုံခြုံရေးကောင်စီအနေထားကောဒီတရုတ်နဲ့ရုရှားရဲ့ဒီချက်ကိုတမတ်ကြီးပတိဘယ်လိုခံမှန်းထားလဲဒါမှမဟုတ်တမတ်ကြီးဘယ်လောက်ထိပြောပြလို့ရမလဲ
ကျွန်တော်အကြမ်းပြင်းတော့အခုကဒီနေ့က UK ရဲ့ presidency ပေါ့နော်ဟိုဥစား28ရက်နေ့တော့အပြီးပေါ့နော်ဒါမှမဟုတ်လဲ working day ဆိုဒီနေ့က friday ဆိုတော့သူတို့ဒီနေ့ပြီးတယ်ပေါ့နော် now march လာ US presidency ပေါ့နော်ဆိုတော့ကျွန်တော်တို့မြန်မာကိစ္စဆိုရင်တော့ပန်ဟိုတာကတော့ always UK ပဲပေါ့နော်ဒါမှမဟုတ်လဲUK နဲ့ US ဖြစ်တဲ့အတွက်ကြောင့်အခုလိုမျိုးမြန်မာကိစ္စမှာ US အနေနဲ့ vocally ပြောလာတဲ့ဥစ္စာတွေခုနလိုမျိုး State Secretary ကလည်းခုနသူ့ရဲ့ Twitter မှာပြောတဲ့ဥစ္စာလေးတွေဆိုတော့သူတို့ဗမာနိုင်ငံပေါ်အလေးထားတမရကြီးကနေစပြီးတော့ American တမရကနေစပြီးတော့သူတို့တောက်လျှောက် down the line ပေါ့နော်ဒီဘက်ရန်ကုန်မှာရှိတဲ့တမတ်ကြီးနောက်ပြီးတော့ဒီမှာရှိတဲ့ US အဖွဲ့ရုံးတွေအနေထားကြည့်တယ်ဆိုရင်သူတို့ presidency ကာလမှာလဲမြန်မာအရေးကသူတို့အလေးထားလာမဲ့ကိစ္စတစ်ခုလို့တော့ကျွန်တော်ညွှန်မှန်းပါတယ်တခုကဘယ်လိုပုံစံနဲ့ဆွေးနွေးမလဲဆိုတဲ့ဥစ္စာတော့သူတို့တုံ့ပြန်ရေးကောင်စီအဖွဲ့ဝင်တွေအဲကြားထဲမှာတော့သူတို့ဆွေးနွေးဖို့တော့ရှိလာမယ်လို့တော့ထင်ရပါတယ်ခင်ဗျဘယ်ချိန်ဘယ်လို format နဲ့ ဘလို့အောက်ကမ်းမျိုးထွက်မလဲဆိုတာတော့အဲကျွန်တော်အနေနဲ့ပြောလို့တော့ဒီအချိန်မှာတော့ပြောလို့တော့ခတ်ပါအောင်မယ်ခင်ဗျာဆိုတော့ဟိုမတ်လ၁ရက်နေ့နာမည် Monday မှာတော့ Presidency အစ်စ် US အနေနဲ့တော့သူရဲ့ဒီလအတွင်းလုပ်မဲ့ program ကိုတော့သူချပြဖို့ရှိပါလိမ့်မယ်ခင်ဗျာအဲ့ဒီမှာဘလို့ပုံစံနဲ့ထွက်လာမလဲဆိုတဲ့ဥစ္စာတော့အဲကျွန်တော်တို့နားဆင်နေဖို့တော့လိုပါတယ်ခင်ဗျာ
ဒီမြန်မာအခုလက်ရှိရင်ဆိုင်နေရတဲ့အကျက်အတင်းနဲ့ပတ်သက်ပြီးတော့အခုလိုနိုင်ငံတကာဝင်ရောက်ဆောင်ရွက်လာတဲ့အပိုင်းမှာဟိုတမတ်ကြီးဘလို့မြင်တယ်လဲပြီးတော့အခုအင်ဒိုနီးရှားရဲ့အခုချိတ်ကပ်နေတဲ့လမ်းကြောင်းပုံစံမျိုးပေါ့ပုံစံမျိုးနဲ့ချိတ်ကပ်လာမယ်ဆိုရင်ဟိုတမတ်ကြီးနေနဲ့ကဒီလိုနိုင်ငံတကာရဲ့ချောင်းဝင်ဆောင်ရွက်မှုအပိုင်းကိုတမတ်ကြီးနေရောဘလို့အကြံပေးခြင်းလဲရှင
်ဘသူမဆိုပေါ့နော်ကူညီတဲ့ဥစ္စာကိုတော့ကျွန်တော်တို့ကြိုးဆိုပါတယ်တစ်ချိန်တည်းမှာပဲဒီဘက်ကပေါ့နော်ပြည်သူတွေရဲ့လူလားချက်ဆန္ဒကိုလည်းတစ်ချိန်တည်းမှာသူတို့သိဖို့လိုတာပေါ့နော်ခုနပြောသလိုထိတွေ့တဲ့ဥစ္စာ recognize လုပ်တဲ့ပုံစံမျိုးဖြစ်မလားစာပေါ့နော်စဉ်းစားဖို့လိုတာပေါ့နော်အဲ့လိုအချိန်မှာသူပြုံးပြင်းလင်းလင်းနဲ့သူတို့ရဲ့ယက်တီချက်ကတော့ဒါပေါ့နော် recognize လုပ်တာမဟုတ်ဘူးဒါ engage လုပ်တဲ့ဆိုတဲ့ဥစ္စာပြဿနာကိုဖြေရှင်းဖို့အတွက်ရည်ရွယ်တာဆိုတော့အဲ့လိုမျိုးလေးတွေသူတို့ပြောနိုင်တယ်အတိပေးနိုင်တယ်ဒီဘက်ကပြည်သူတွေရဲ့ခံစားချက်ကိုသိရယ်ဆိုတော့အဲ့လိုမျိုးလေးတွေလုပ်နိုင်တယ်ဆိုရင်တော့ကူညီမဲ့ဆိုတဲ့ဥစ္စာတော့ကြိုးစားပါတယ်
အဲ့တော့အခုဒီအင်ဒိုနီးရှားနိုင်ငံဆောင်ရွက်နေတဲ့အနေထားကြတော့တမတ်ကြီးဘယ်လိုမြင်လဲရှင
်ကျွန်တော်လဲစာရီထဲမှာပဲဖတ်ရတဲ့အနေထားရှိတယ်ဆိုတော့အင်ဒိုနီးရှားအနေနဲ့ရှေ့တောင်အရှာမှာregional power တစ်ခုဖြစ်နေပြီပေါ့နော်ဖြစ်နေတယ်လို့လည်းပြောလို့ရပါတယ်ဆိုတော့သူတို့အနေနဲ့အာဆီယံထဲမှာဒီအာဆီယံရဲ့အခန်းကဏ္ဍနဲ့ဒီပြဿနာကိုဖြေရှင်းကျင်တယ်ဘာလို့ဆိုတော့ကျွန်တော်အာဆီယံထဲမှာလည်းကျွန်တော်တို့ကမိသားစုလိုပုံစံမျိုးနဲ့နေကြတာပေါ့ဆိုတော့တယောက်ပြဿနာရှင်တယောက်ကဝိုင်းကူညီတယ်ဆိုတဲ့ပုံစံမျိုးလေးရှိတော့အဲ့လိုမျိုးပုံစံနဲ့ကူညီတာလို့တော့ကျွန်တော်သုံးသပ်ပါတယ်ပေါ့နော်ဒါကြောင့်ဘလို့ပဲသူတို့ဝင်နေပေါ့နော်အခုသူပြန်ရှင်းပြတာဓာတ်ကြီးလေရှိပါတယ်ဆိုတော့သူတို့ရဲ့ရှင်းလင်းပြချက်ကိုလည်းဟိုကျွန်တော်ပြည်သူပြည်သားတွေအတိုင်းအတာတစ်ခုတည်တည်ထားပြီးတဲ့အဥ္စာမျိုးရှိတယ်ပေါ့နော်ဒါပေမဲ့တခုကကျွန်တော်တို့အခုပြည်သူတွေကပြောနေတဲ့အဥ္စာက2020နိုဝင်ဘာမှာလုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကို respect လုပ်ဖို့ဆိုတဲ့အဥ္စာတောက်လျှောက်တောင်းဆိုနေတာပေါ့နော်အဲ့ဒါကိုတော့ compromise လုပ်လို့မရဘူးလို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟိုတမတ်ကြီးတို့မိသားစုအခြေအနေရောအခုဘယ်လိုရှိလဲရှင်လုံခြုံရေးအနေအထားရောဟုတ်ကဲ့
ဒီမှာတော့ကျွန်တော်တို့ US mission လည်းအများလဲကျွန်တော်တို့ထိတွေ့ပါတယ်နောက်ပြီးတော့ဒီရဲ့ရဲတို့ FBI တို့လည်းကျွန်တော်တို့အများလဲထိတွေ့မှုရှိပါတယ်ကျွန်တော်တို့စိတ်ဟို suspicious ရှိတာပါ냐ဆိုရင်ချက်ချင်းသူတို့အကြောင်းကြားဖို့လည်းကျွန်တော်တို့အများလဲပြောပါတယ်အထူးဖြင့်ကျွန်တော်တို့ဟိုအနာသိမ့်ပြီးတဲ့တရက်နေ့နောက်ပိုင်းအစပြီးတော့ကျွန်တော်ဟိုသူတို့ကျွန်တော်တို့လာတွေ့တာတို့ဟိုလူရင်းလူတို့ကူညီတောင်းမှာတို့အဲ့လိုမျိုးလေးတွေကျွန်တော်တို့အခုဒီလထဲမှာဖေဖော်ဝါရီလထဲမှာတော့တောက်လျှောက်နီးနီးကပ်ကပ်သူတို့မေးမြန်းတာတော့ရှိပါခင်ဗျာကျွန်တော်လည်းသူတို့ကျေးလက်ကျေးဇူးတင်ပါတယ်ဟိုဒါကြောင့်အင်ရှင်နိုင်ငံဖြစ်တဲ့အမေရိကန်ဆိုရဘူးလေကျွန်တော်ကျေးဇူးတင်ပါတယ်
တမတ်ကြီးဦးကျော်မိုးထွန်းကို VO မြန်မာပိုင်းကကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်